လက်ရှိသမ္မတဗလာဒီမီယာပူတင်နေနဲ့2024သမ္မတရွေးကောက်ပွဲမှာထပ်မံပါဝင်ရှင်ပြိုင်ခွင့်ပြုနိုင်တဲ့ရုရှားနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ချက်အပါအဝင်အခြားပြင်ဆင်မဲ့အချက်တွေကိုနိုင်ငံတော်ဖွဲ့စည်းပုံအခြေခံဥပဒေခုံရုံးကအတည်ပြုလိုက်ပါတယ်။ဒါကြောင့်ဖွဲ့စည်းပုံပြင်ဆင်ချက်တွေကိုလာမယ့်ဧပြီလမှာတနိုင်ငံလုံးဆန္ဒမဲပေးကြရမှာပါ။ဇန်နဝါရီလကသမ္မတပူတင်ဟာရုရှားနိုင်ငံရေးနဲ့ဖွဲ့စည်းပုံပြန်လည်ပြင်ဆင်ရေးအဓိကအပြောင်းအလဲတစ်ရပ်ကိုကြေညာခဲ့ပြီးဒီလို့ရဟာသမ္မတလက်ထက်ကအာဏာကိုလွှတ်တော်နဲ့ခွဲယူဖို့လှုပ်ဆောင်ခြင်းဖြစ်တယ်လို့ရုရှားအစိုးရကပြောပါတယ်ရှင်။